ိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှမ်တန်နာတို့အပါ၅ဦးအပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုကိုနေပြည်တော်မှာဒီကနေ့အောက်တိုဘာလ14ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြားနာပါတယ်ဒါပေမဲ့လည်းအမှုနဲ့ပတ်သက်တာကိုမစစ်ဆေးနိုင်တဲ့နဲ့အမှုတွေနဲ့ရှင်နေတွေတီးခြားတွေ့ဆုံဆွေးနွေးဝင်မရတာနဲ့စကပြန်ထားရှိနိုင်ရေးကိစ္စတွေတရခွင်မှာငင်းခုန်ခဲ့ကြတယ်လို့ရှင်နေတွေကပြောပါတယ်ဒီကနေ့တရားရုံးအခြေအနေရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင
်ဒေါ်ဆန်းစုကြည်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာနဲ့အနေဒီအစိုးရနဲ့ချက်စီမံကိန်းရဲ့ဗန္ဓာရေးဝန်ကြီးတွေဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်တရွဲတွေဆွဲဆိုထားတဲ့နိုင်ငံတော်လှုပ်ရက်ချက်ပေါက်ကြမှုကိုဒီကနေ့နေပြီးတော့ထူးတရားရုံးမှာ၄ချိန်ရောက်ကြားနာပါတယ်တရခွင်မှာငင်းခုန်ဖြစ်ခဲ့လို့အမှုနဲ့ပတ်သက်ပြီးမစစ်ဆေးနိုင်ခဲ့ဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဦးဖြစ်သူတရားလွတ်တော်ရှေ့နေဦးကြည်ဝင်းကသူတွေကိုပြောပါတယ
်ဟိုကဒီရုံးကြီးကဟိုစကရံတိတ်စားလေဒါရံဘာလို့ဒီကပေါ်ဒီစံရေးရှိချက်ရှိနေဖို့ကဲ။ဘာလို့ပြရတရားကြီးမှနေပြီးတော့သူတို့တရားကြီးမှလေးတရားကိုလည်းစကရံပြောခက်လိုက်နေတယ်။အမောကပြားခေါ်တာမဟုတ်ဘူးအဲ့ရှာတာလည်းတော့ပြပြတာကိုလက်မခံဆိုရင်ခေါ်ဖြစ်သွားတာတော့အဲ့နောက်တစ်ခုကမဖတ်ချချင်းမျိုးလျှောက်တာပြထားတာရှိတယ်။အဲ့အဲ့ဒါကိုလည်းအခြေအရင်းကခုမကြည့်ဘူးလို့ပြောတဲ့လူတွေအကြီးကုန်ဖြစ်ကြတယ်ခွင့်မပြုဘူးဆိုတဲ့အချက်ပေါ်မှာအရင်းခွင့်ချက်ဘာမှကြံနာမှန်းမင်းအဲဒီပြည်ရာကိစ္စနဲ့ဒီကိစ္စနဲ့ဒါနဲ့လည်းအပြစ်ပေါ်လာပြီးတော့ဟိုတချို့ဟုတ်တယ်ရှင်းနေတဲ့အခုစစ်တဲ့ခံထားရတဲ့အခုဟိုဆိုဒီဇက်တိအဆက်ပြေးလာပြီးဆိုပြီးတော့ဆက်အမှန်တော့အဆက်ပြေးဒီမှုကိုတိတိကျကျပါရှိတယ်ဒါကသူ့ကိုမပြရဘူ
းငါတို့လှုပ်ရက်ချက်ပေါက်ကြားမှုကိုကနဦးကရန်ကုန်ရှိတိုင်းခြေရမှာတရားစွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာဒေါ်ဆန်းစုကြည်အမှုတွေအတွက်တီးတန့်လုပ်ထားတဲ့နေပြည်တော်အထူးတရားရုံးကိုပြောင်းရွှေ့စစ်ဆေးနေတာပါဒီကနေ့ရုံးချိန်မှာဒေါ်ဆန်းစုကြည်ကလူကိုယ်တိုင်မတက်ရောက်ပဲဗီဒီယိုကွန်ဖရင့်နဲ့ပဲတက်ရောက်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်တရားစွဲဆိုခံရသူတွေအနေနဲ့အမှုလိုက်ရှင်းနေတွေနဲ့အမှုကိစ္စတီးတန့်ဆွေးနွေးနိုင်ဖို့ရုံးချိန်မတိုင်ခင်နိုင်ဝက်လောက်တာအချိန်ရတဲ့အတွက်အသေးစားတွေးဆောင်နိုင်ဖို့ရှင်းနေတွေဘက်ကချက်ပြီးစတင်လျှောက်ထားတောင်းဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်ကျနာပွဲမစခင်နိုင်ဝက်လောက်တွေးဆုံနိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင်းနေပြီဘက်ကအချိန်လောက်လောက်ငငပေးဖို့တောင်းဆိုခဲ့ကြတာပါဒီလိုထက်မှန်တင်ပြတောင်းဆိုချိန်မှာတရားလိုရှင်းနေပြီဘက်ကပါလုံလုံရေးအကြောင်းပြကန့်ကွက်ကြတာကြောင့်တရားရုံးမှာနှစ်ဖက်ရှင်းနေပြီအပြန်အလှန်ငင်းခုန်ကြတာတွေရှိခဲ့တယ်လို့ရှင်းနေတွေကပြောပါတယ်ဩစတြေးလျနိုင်ငံသားရှောင်းတနာဟာလည်းသူ့ရဲ့ရှင်းနေပြီနဲ့ရုံးထုတ်ချိန်မှသာတွေ့ရတာမို့တိကျတွေ့ဖို့စတင်ခဲ့တယ်လို့ရှင်းနေဦးရဲနေအောင်ကပြောပါတယ်
ကျွန်တော်မင်းဆက်ဆံတာနဲ့ဒီဘာပေါ့အမှုအတွက်စာမျက်နှာရှင်ဖို့အင်ဆက်ရှင်ဖို့အတွက်ကိုကျွန်တော်စတင်နေရတာပါပဲဒီနေ့ကဟုတ်ကျွန်တော်ပြောတာကျွန်တော်တို့ကတရားခွင်ထဲမှာပဲတွေ့ရတာဗျတရားခွင်ထဲမှာပဲတွေ့ရတာဆိုကျွန်တော်တို့ဒီပတ်တွေကိုရှောက်ထားတော့မှရှိတယ်ဗျကျွန်တော်တို့ကျွန်တော်တို့ကဟောပေါ့သူတို့ကခန့်ပြီးမယ်ဆိုတော့အဲ့တော့ပဲကျွန်တော်ကတောင်းအောင်ပါဗျကျွန်တော်တို့ကျွန်တော်တို့နိုင်ငံသားဖြစ်တဲ့သက္ကပြန်တော့မဖြစ်နေဘူးလားပဲလေကျွန်တော်လည်းကြည့်ရပါမယ်မရှိပါဘူး
။မစ္စတာရှောင်းတာနာရဲ့လက်ရှိကျန်းမာရေးအခြေအနေကောင်းမွန်တယ်လို့လည်းသူကပြောပါရယ်။ရှောင်းတာနာကိုနိုင်ငံတော်လှုပ်ရက်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါရယ်။ရှောင်းတာနာကိုတော့ပြီးခဲ့တဲ့ရုံးထုတ်စစ်ဆေးခဲ့ခြင်းကလေးကရန်ကုန်ဩစတြေးလျဆန်ယုံကအရာရှိတွေကတွေ့ဆုံဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လုံခြုံရေးအရာဆိုပြီးတွေ့ခွင့်မပေးခဲ့ပါဘူး။ဒီနေ့ရုံးချင်းမှာတော့တန်ယုံဘက်ကလာရောက်တွေ့ဆုံတာမရှိခဲ့ဘူးလို့ရှောင်းတာနာရဲ့ရှင်းလင်းကပြောပါရယ်။ရှောင်းတာနာအပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆွေရတက်ကမျှတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်လျာဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားတယ်လို့ဩစတြေးလျဆွေရအနေနဲ့ပမကရှောင်းတာနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းတိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။အသက်98နှစ်အရွယ်ပမကတန်လျာဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးစီးပွားရေးတရက်စစ်တဲ့အာဏာသိမ်းပြီးတော့၅ရက်အကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူရဲ့အမှုကိုလာမယ့်အောက်တိုဘာလ28ရက်နေ့မှာဆက်ပြီးတော့ကြားနာစစ်ဆေးတော့မှာဖြစ်ပါရဲ့ရှင်